မလေးရှားနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်ခံရသူအရေအတွက်တိုးလာနေတဲ့အတွက်နှာခေါင်းတွင်းတိုးဖက်နမူနာယူပြီးရောဂါရှိမရှိစစ်ဆေးနေတာအပြင်ခန္ဓာကိုယ်တွင်းပဋိဇီဝပစ္စည်းအန်တီဘော်ဒီထွက်ပေါ်နေခြင်းရှိမရှိသွေးနမူနာယူစစ်ဆေးတဲ့နည်းကိုလည်းစတင်လုပ်ဆောင်နေပြီလို့တာဝန်ရှိသူတွေကပြောပါတယ်။ရောဂါပိုးကူးစက်ခံရသူတွေမှာရောဂါပိုးကိုတိုက်ထုတ်ဖို့ခန္ဓာကိုယ်တွင်းပဋိဇီဝပစ္စည်းထွက်ပေါ်နေခြင်းရှိမရှိကိုလူနာရဲ့သွေးကတဆင့်ဓာတ်ခွဲဆန်တက်နိုင်တာပါ။တန်တရားရှိလူနာတွေကိုယောဂရှိမရှိစစ်ဆေးဖို့လိုအပ်ချက်မြင့်မားလာတဲ့အတွက်ဒီနည်းကိုအသုံးပြုလာတာဖြစ်ပြီးဒီစက်သက်စစ်ဆေးမှုက6နိုင်ရည်အတွင်းအပြည့်ထုတ်ပေးနိုင်တယ်လို့မလေးရှားကျန်းမာရေးဝန်ကြီးဌာနချုပ်ကြားမှုချုပ် Nor Hashim Abdullah ကသတင်းတောက်တွေကိုပြောပါတယ်။ဒီလိုစစ်ဆေးလို့ခန္ဓာကိုယ်အတွင်းပဋိဇီဝပစ္စည်း antibody ထွက်ပေါ်နေတဲ့သူတွေကိုနှာခေါင်းတွင်းတိုးပတ်နမူနာယူဆက်လက်စစ်ဆေးသွားမယ်လို့လည်းညွှန်ကြားမှုချုပ် Nor Hashim ကပြောပါတယ်။သူအဖြေအရ antibody ထွက်ပေါ်ခြင်းမရှိရင်တော့ယောဂဘုကုသခံခြင်းမရှိကြောင်းသတ်မှတ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ။မနေ့ကအထိမလေးရှားနိုင်ငံမှာယောဂကုသခံရသူ 9,000 နီးပါးနဲ့သစ်ဆုံးသူ 80 ကျော်ရှိတဲ့အတွက်အရှေ့တောင်အာရှဒေသမှာကုသမှုနှုန်းဒုတိယအများဆုံးနိုင်ငံလည်းဖြစ်ပါတယ်။